ရုရှားရဲ့ကျူးကျော်စစ်ကိုရပ်မဲ့အမိန့်ထုတ်ပေးဖို့အပြည်ပြည်ဆိုင်ရာတရားရုံး ICJ ကိုယူကရိန်းကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။ရုရှားပေါ်တားမြစ်ဖို့တရားရုံးမှာအခန်းကဏ္ဍရှိပါတယ်လို့ယူကရိန်းကိုယ်စားလှယ်အန်တွန်ကိုရီနီယက်ကတရားသူကြီးတွေကိုရှောက်ထားလိုက်ပါတယ်။ယူကရိန်းရဲ့တောင်းဆိုချက်ကိုကြားနာဖို့အတွက် ICJ တရားရုံးမှာရုရှားရဲ့ရှေ့နေနေရာတွေကတော့လစ်လပ်နေပါတယ်။သူ့အစိုးရကတရားရုံးကိုလာရောက်ရှောက်ထားဖို့မရည်ရွယ်ပါဘူးလို့ Netherlands ဆိုင်ရာရုရှားသံအမတ်ကြီးကပြောပါတယ်။ယူကရိန်းရဲ့တောင်းဆိုချက်ကိုနှစ်ရက်ကြာကြားနာမှာဖြစ်ပြီးရပ်ပိုင်းအတွင်းဆုံးဖြတ်ချက်ကြလိမ့်မယ်လို့ပြောလင့်ထားကြပါတယ်။တနင်္လာနေ့မှာယူကရိန်းကရှောက်ပြီးအင်္ဂါနေ့မှာရုရှားကခြေပရှောက်ထားမှာပါ။ဒါပေမဲ့တရားရုံးကယူကရိန်းတောင်းဆိုချက်တိုင်းဆုံးဖြတ်ရင်တောင်းရုရှားကလိုက်နိုင်လိမ့်မယ်လို့အတိတ်ပဲမထွက်ပါဘူး။ယူကရိန်းကအခုလို ICJ ကိုအမှုတင်ပေမဲ့ရုရှားရဲ့စစ်စီရဲ့အစီအစဉ်အတိုင်းဖြစ်နေပြီးယူကရိန်းကတိုက်ခိုက်တာကိုရပ်မှာပဲပြီးဆုံးလိမ့်မယ်လို့ရုရှားသမ္မတပူတင်ကတင်းကလွင်လေးကပြောပါတယ်။ဒါပေမဲ့ယူကရိန်းနဲ့ဆွေးနွေးဖို့အဆင်သင့်ရှိတဲ့အကြောင်းသမ္မတပူတင်ကတူရကီသမ္မတရီဆက်တေးယစ်အာဒိုဂန်ကိုတယ်လီဖုန်းကြောရမှာပြောကြပါတယ်။ယူကရိန်းနဲ့ရုရှားတို့ဟာတတိယအကြိမ်အဖြစ်ဒီနေ့တနင်္လာနေ့မှာတွေ့ဆုံကြဖို့အစီအစဉ်ရှိပါတယ်။အမေရိကန်နိုင်ငံမှာတော့သမ္မတဘိုင်ဒန်နဲ့ဆွေးနွေးကတင်ပြလာတဲ့ယူကရိန်းအကူအညီပေးရေးဒေါ်လာ10ဘီလီယံဘတ်ဂျက်ကိုလွှတ်တော်ကဒီအပတ်တွင်စင်စစ်ဆုံးဖြတ်မှာပါ။ယူကရိန်းဝေဟင်ကိုလင်းရင်မပြတ်တမ်းရေးစုံတတ်မှတ်ဖို့တောင်းဆိုချက်ကိုတော့အမေရိကန်အမတ်အချို့ကစဉ်းစားဖို့ဝင်နေနေကြပါတယ်။ဒီလိုတတ်မှတ်တဲ့အတိတ်ပဲကတတိယကဘာစစ်ပါပဲလို့ Florida Republican အထက်လွှတ်တော်အမတ် Marco Rubio က ABC သတင်းဌာနကိုတင်းငွေနေ့ကပြောကြားပါတယ်။